အမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်ကတုံးရက်တာကျင်းပခဲ့တဲ့ရိုဟင်ဂျာရေးဆိုင်ရာဆွေးနွေးပွဲမှာမြန်မာနိုင်ငံမှာလူမျိုးတုံးတက်ပြက်မှုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုများအောင်ပြစ်မှုကျူးလွန်မှုတွေရှိခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေအတွက်တာဝန်ရှိသူတွေပေါ်စုံစမ်းအရေးယူနိုင်ရေးနိုင်ငံတကာဥပဒေပညာရှင်တို့ကသူတို့ဘာတွေဆောင်ရွက်နေတယ်လဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်အသေးစိတ်ကိုဆက်ပြီးနှောင်းဆင်ပါရှင်ဧပြီလ5ရက်နေ့ကနေ9ရက်နေ့ထိ Oregon ပြည်နယ် Portland မြို့မှာကျင်းပတဲ့ Rohingya အရေးဆိုင်ရာ American မိတ်ဆွေများဆွေးနွေးပွဲကိုတမိုင်းဆိုင်ရာလူမှုအဖွဲ့အစည်း Oregon ကဦးစီးပြီး American for Rohingya Rohingya အရေးဆိုင်ရာ American မိတ်ဆွေများအဖွဲ့နဲ့ပြည်နယ်တက္ကသိုလ်3ခုကနေပူးပေါင်းပြုလုပ်ခဲ့တာပါမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ဩဂုတ်လကမြန်မာလူကြုံရေးစခန်းတွေကိုဝင်တိုက်ခဲ့တဲ့ ASA Rohingya အဖွဲ့ကိုမြန်မာစစ်တပ်ကပြန်ပြီးချေမှုန်းနဲ့နယ်မြေရှင်းလင်းရေးအတွင်းRohingya ခုနှစ်သိန်းလောက်အိမ်နီးကျွန်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အချိန်ဤအလွန်ဆိုးရွားပြင်းထန်လာတဲ့ပြစ်မှုတွေကိုကျူးလွန်ခဲ့ရဆိုတဲ့ဆွဆွဲချက်တွေအတွက်နိုင်ငံတကာတရားခုံရုံးတွေကနေကင်ပွယ်ဖို့ကြိုးပမ်းနေတာတွေကို Oregon ဆွေးနွေးပွဲမှာတုံ့တက်ခဲ့ကြတယ်လို့ပွဲစီစဉ်သူတုံးဖြစ်တဲ့ American for Rohingya အဖွဲ့ရဲ့ညွှန်ကြားရေးမှူး Yusuf Iqbal က VOE ကိုပြောပါတယ
်နိုင်ငံတကာလော်ယာတွေကအဲ့ဒီသူတို့ရဲ့အရေးကြီးဆုံးက evidence ပေါ့နော် evidence ဆိုတာကတရားရုံးမှာတင်သွင်းနိုင်တဲ့ evidence ပုံစံမျိုးသူတို့ကလိုအပ်တယ်တချို့အချက်လက်တွေဟာကိုယ်ကိုယ်တိုင်သိတော်ညာလည်းပဲတရားရုံးကလက်ခံနိုင်တဲ့ evidence တခုမဟုတ်ရင်သူတို့ကဒါတွေကိုသူတို့တန်ဖိုးထားတဲ့ evidence တွေတခုလိုမယူဆဘူးဆိုတော့အခုသူတို့တွေကဒါတွေကိုအဓိကရှာနေလဲဆိုတော့တကယ် hard evidence အဲ့ဒီ evidence ကနေပြီးတော့ chain of command ပေါ့ဘယ်လိုနဲ့ command ပေးလဲဆိုတော့ attest ကနေပြီးတော့ the whole chain of command မှာဘယ်လိုတာဝန်ရှိလဲဆိုတော့ဒါမှသူတို့က accountability ကိုလုပ်နိုင်မှာပေါ့နော်ဒီ victim တွေကနေပြီးတော့ report လုပ်တာလဲဆာလို့ရှိရင်ဘယ်လို chain of ဘယ်လို command ကနေပြီးတော့ဘယ်လိုဘာတွေဖြစ်တယ်လဲဆိုတော့အဲ့ဒါကိုသူတို့အဓိကလိုက်ပါဒါရင်တကယ် accountability ကိုသွားနိုင်မှာဆိုတော့အဲ့လိုပုံစံမျိုးနဲ့သူတို့ဆွေးနွေးသွားတယ်အဲ့ဒါကိုသူတို့အဓိကလုပ်နေတယ်လို့လည်းပြောတယ်
ဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံတကာဥပဒေပညာရှင်တွေတဲ့လက်ရှိ Oregon ပြည်နယ်ရာဇဝတ်မှုကင်းဆိုင်ရာဌာနလက်ထောက်ရှိနေချုပ်ကိုင်ဝုဒ်နဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရှိနေဟောင်းလည်းဖြစ် American စစ်ထက်ထောင်လည်ရေးဆိုင်ရာအကဲခတ်ဟောင်းတဦးလည်းဖြစ်တဲ့ Ellen Borelli လည်းပါဝင်ပါတယ်။သူတို့နှစ်ဦးလုံးဟာပြည်ခရီးရပိုင်းတွင်မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ဥက္ကဋ္ဌဖြစ်ကုလသမဂ္ဂအတွေ့အမှုချုပ်ကခန့်အပ်လိုက်တဲ့နိုင်ငံတကာရာဇဝတ်မှုဆိုင်ရာရှေ့နေ American နိုင်ငံသား Nicholas Gumjian နဲ့အရင်ကလုပ်ဖို့ကိုင်တက်တွေဖြစ်ခဲ့တဲ့အတွက်မြန်မာနိုင်ငံကိစ္စသူ့ကိုတာဝန်ပေးလိုက်တာအလွန်ထိရောက်မှုရှိတယ်လို့ပြောကြောင်း Yusuf Iqbal ကဆိုပါတယ်
Scholars Comdium ရဲ့အခုဒီမှာဆွေးနွေးသွားတဲ့ Legal Scholar နှစ်ယောက်ကသူနဲ့တူလောက်ဖို့ကန်ဖက်တွေဖြစ်တယ်သူအကြောင်းကောင်းကောင်းသိတယ်နောက်တစ်ခုကသူဟာအလွန်တော်တယ်နောက်ထက်မြက်တယ်လောက်ရည်ကန်ရှိတယ်ဆိုတော့ဒီကိစ္စမှာသူကတကယ်သိတော်တဲ့လူတစ်ယောက်ဖြစ်တယ်နောက်တစ်ခုက American နိုင်ငံကလည်းအခုအချို့ ICC နဲ့ပတ်သက်ပြီးတော့သူတို့မှာ clash တွေရှိနေတဲ့အချိန်မှာအမေရိကန်နိုင်ငံသားတယောက်ဆိုတော့ဒီဟာအမေရိကန်နိုင်ငံနဲ့ဝင်ထွက်သွားလာပြီးတော့အမေရိကန်အစိုးရဘက်မှသူက presentation တွေပါလုပ်ဖို့တူးတက်ဆိုရင်အခက်အခဲမရှိဘူးပေါ့အဲ့ဒီတော့သူတို့ကဒါကိုတော်တော်တောင်းတယ်လို့ကြိုးစား
မြန်မာဆိုရတကရူဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်ခံခြင်းမရှိတာခွဲခြားဖိနှိပ်ခံရတာစတဲ့အခြေအနေဟာရူဟင်ဂျာမွတ်စလင်အတိုင်းဝိုင်းအတွက်လူကုန်တိုက်ခါပျောက်ဆုံးနေတဲ့အဖြစ်မျိုးရောက်ရှိနေတာကြောင့်အခုဆွေးနွေးပွဲကနေမြန်မာဆိုရကိုထိထိရောက်ရောက်ဖိအားပေးနိုင်ရေးနိုင်ငံတကာပါဝင်တဲ့လက်မှတ်ရေးထိုးလှုပ်ရှားမှုကိုစတင်ခဲ့ကြောင်း Yusuf Iqbal ကပြောပါတယ
် Facebook Twitter တို့တခြား social media နဲ့ပြီးတော့ဒီရူဟင်ဂျာဟာ human being ဖြစ်တယ်အခုအချိန်မှာhuman dignity နဲ့ value တို့ကမရဘူး။ဒီဟာနဲ့ပတ်သက်ပြီးတော့လူသားတိုင်းအားလုံးမှာတာဝန်ရှိတယ်ဆိုတော့ campaign တစ်ခုကိုလုပ်ဖို့တက်ဆိုပြီးတော့တက်ရောက်တဲ့လူတွေအားလုံးကသဘောတူတယ
်။ Rohingya အရေးဆိုင်ရာ American မိတ်ဆွေများဆွေးနွေးပွဲကျင်းပရတဲ့အဓိကရည်ရွယ်ချက်ထဲမှာလည်း American ပြည်ထောင်စုအနောက်ဘက်ခြမ်းမှာနေထိုင်တဲ့ American နိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံမှာ Rohingya တွေဖိနှိပ်ခွဲခြားခံနေရတဲ့အခြေအနေပုံမှန်သိရှိလာပြီးဝိုင်းဝန်းကူညီဖို့ဖြစ်တယ်လို့ Yusuf Iqbal ကပြောပါတယ်။ပေါ်တလမ်မြို့မှာလက်ရှိရိုဟင်ဂျာဒုက္ခသည်မိသားစုပေါင်း100ကျော်အခြေချနေထိုင်နေပါတယ်ရှင်။